COVID-19 ရောဂါကူးစက်မှုတွေပြင်းထန်နေတဲ့မြန်မာနဲ့နယ်ချင်းဆက်နေတဲ့ထိုင်းနိုင်ငံဘက်ခြမ်းမှာပြည်နယ်တချို့များမထွက်ရအမိန့်ထုတ်ပြန်လိုက်တဲ့အကြောင်းလည်းဆက်ပြီးပြောပြချင်ပါတယ်။ထိုင်းနိုင်ငံမှာ
COVID-19ကာယောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ပြည်နယ်23ပြည်နယ်ကနေ29ပြည်နယ်ထိထပ်တိုးကျညာခဲ့တာမှာတော့မြန်မာနိုင်ငံနဲ့နီးတဲ့ထပ်ပြည်နယ်လဲပါဝင်ပါတယ်။ဒီထပ်ပြည်နယ်ထဲမှာတော့ညာကိုးနာရီကနေမနက်၄နာရီထိအများမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။နေ့အချိန်ဒီမှာလဲစေယုံစေခိုင်းစတဲ့အရေးကြီးကိစ္စသွားလာတာကလွဲပြီးတော့အပြင်းမထွက်ဖို့ကန့်သတ်ပိတ်ဆို့မှုတွေလုပ
ခုကနေ29ခုထိထပ်တိုးကျင်ညာခဲ့ရမှာမြန်မာပြည်သိချင်းအလုလုကန်နေတဲ့တပ်ပြည်နယ်လဲပါဝင်လာပါတယ်။တပ်ပြည်နယ်မှာတော့ညမထွက်ရအမိန့်ကိုကထုတ်ပြန်လိုက်ကြောင်းမြန်မာလူသမားသိနေကြည့်ရှိတဲ့မဲဆောက်မှာလဲကူးဆက်မှုတွေများလာနေကြောင်းမဲဆောက်မျိုးကသတင်းသမားတူလဲဖြစ်မြို့ကတူလဲဖြစ်တဲ့ဦးဝင်းမြင့်ကအခုလိုပြောပြပါဗျာ။ဟို
ဘာကူလိုက်လဲနေအဲဒီလေလိုက်ပြီးခင်ခွဲရဒီတော့ဒီဒီမှလည်းဒီလိုအရင်လုံးဝအပြင်ခွဲရဆိုတော့အမေထုတ်ပြန်တယ်
။ဒီဟ
ာဒီမင်းတို့ပုံမှန်တယ်ဟိုသုံးရက်နေ့နေစမှာလေ။အလုံးနဲ့ဆက်မကူခွဲရသူကပန်းကောင်းနဲ့အဲဒီပန်းကောင်းပေါ့လို့ပြင်ရဲ။နောက်တောင်ပိုင်းကစားအတောင်ပိုင်းရဲ့ကျွန်တော်စားတယ်
။တက်ပြီနဲ့အုပ်ချုပ်ရေးမှုဖော်ရက်ပြည်ုံရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါရဲ့။
ก็มีจังหวัดตากของเราด้วยครับเดิมจังหวัดตากเรา
ကျွန်တော်တို့ပြည်နယ်ကယောဂထိတူရေးအဖွဲ့ကအရေးကြီးဆုံးဖြတ်ချက်ကိုချမှတ်လိုက်ပါတယ်။တက်ပြည်နယ်ဟာကူးစက်မှုအမြင့်ဆုံးဖြစ်တဲ့အနီးရင်းရောင်အဆင့်ဖြစ်သွားပါပြီ။တက်ပြည်နယ်တွေကမြို့နယ်အားလုံးကိုညမထွက်ရအမိန့်နဲ့မြို့မှာလည်းအင်ဂျင်မထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။အခုလိုမျိုးအရေးကြီးဆုံးဖြတ်ချက်ကိုတော့ဩဂုတ်လ3ရက်နေ့ကနေ17ရက်နေ့ထိတက်မလိုက်တာဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။တက်ပြည်နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ညွှန်ကြားချက်ထဲမှာတော့ရေကင်းပတ်တွေမှာလည်းမဖြစ်မနေအစားအသောက်အသုံးဆောင်ဈေးဝယ်ထွက်တာရာဝင်ပြတာဆေးကုသမှုခံယူတာကာကွယ်ဆေးထိုးနှံတာကလည်းရင်အပြင်းမထွက်ကြဖို့တိုက်တွန်းထားပါတယ်အပြင်းထွက်တဲ့သူတွေကတော့အစိုးရကတတ်မှတ်ထားတဲ့ကဲယောဂါကာကွယ်ရေးအစီအမံတွေတိုင်းလိုက်နာကြဖို့လည်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံသားများနဲ့စီစားနေတဲ့လက်ဆောင်ကြီးကိုတော့အော်ကုန်းလာလေးရဲ့လေးကနေ၁၀ရက်နေ့ထိတပတ်ကြာပိတ်ထားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လကစပြီးတပ်ပြည်နယ်ထဲမှာနေ့စဉ်ဒီပါရာနဲ့ချီပြီးကူးစက်မှုတွေဖြစ်လာခဲ့ပြီးဆေးရုံတွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပါတယ်။အခုဆိုရင်အိမ်တွေမှာလည်းကိုဗစ်လူနာတွေနဲ့ပြည်လာပြီးတချို့တွေကတော့ဆေးရုံဈေးကန်းကိုတွားလို့မရတဲ့အတွက်အိမ်တွင်းကူးစက်မှုတွေပဲလုပ်နေကြတာတွေလည်းရှိကြပါတယ်။တနင်္ဂနွေလုံးနဲ့ကိုဗစ်အတည်ပြုလူနာ6,300ကျော်ရှိနေပြီးဩဂုတ်လ2ရက်နေ့တနေ့ရက်ကူးစက်သူ 18,000 နီးပါးရှိပါတယ်။သေဆုံးသူကလည်း 9,168 ဦးထိရှိလာပြီးနေ့စဉ်လူတရာကျော်သေဆုံးနေပါတယ်။ကူးစက်သူတွေထဲမှာတော့မြန်မာရှေ့တောင်ကသမား 9,000 ကျော်ကူးစက်ခံရပါတယ်ရှင်။